ကချင်လူမျိုးရေးတက်မတော့ကရင်ရေးနဲ့မြန်မာအစိုးရအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တာကြောင့်တရုတ်မြန်မာနယ်စပ်ဒေသမှာရောက်ရှိနေကြတဲ့ကချင်ဒုက္ခသည်တပေါင်း900ကျော်အနေနဲ့ရေရှည်ဆက်လက်ရပ်တည်နိုင်ဖို့အတွက်နိုင်ငံတကာထောက်ပံ့ကူညီပေးဖို့ထိုင်းအခြေစိုက်ကချင်မျိုးသမီးအစည်းအရုံး
KWA တီကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲမြန်မာပြည်မှာတိုက်ပွဲတွေရဆက်အောင်တွန်းအားပေးဖို့ကိုတောင်းဆိုထားပါတယ်။လက်ရှိစစ်ပွဲကြောင့်ထွက်ပြေးနေရတဲ့ကချင်ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုတော့စုံစမ်းမေးမြန်းထားတဲ့ကိုမိုးစောကဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတက်အကြမှာပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးစစ်ပွဲဖြစ်ပွားရာဒေသကကချင်ဒေသခံတွေဟာစစ်ပွဲလွတ်ရာ KIA ဌာနချုပ်လိုင်ဇာမိုက်ဂျာယာနဲ့တရုတ်နယ်စပ်ဒေသကဆွေမျိုးတွေရှိရာကြေးရွာတွေအပြင်ညစ်ကြီးနားဝိုင်းမော်စရဲမြို့တွေကိုလည်းထွက်ပြေးခိုးလို့နေရတာဖြစ်ပါတယ်။တိုက်ပွဲတွေဟာအခုချိန်ထိဆက်လက်ဖြစ်ပွားနေပြီးဒုက္ခ
ഇപ്പോ നിദാമത്തി ഒപ്പിയാലല്ലേ മഹാമൂസോ ഞങ്ങളുടെ കാകൂട്ടാവും സൂക്ഷിച്ചു മറ്റു ഫയ്യാവും നേരെ ကိုလေတော့ကိုပြေဖို့နောက်မှာဒီကိုလေစနိုင်ငံလုံးကြီးဖိုင်ဘော်လေအဲတော့ပြေဖို့ပေါ့ဒီမှာဒီကိုရကိုလေပနာကြည့်ကြည့်ပြန်ပြေဖို့လေပေါ့အမျိုးဆုံးအင်းကြီးကနိုင်ငံကြီးတော့ကိုရကိုဒါလောက်ဒီလောက်ကိုဒီအလုံးဖိုင်လောက်နိုင်အောင်တိုင်းပြည်အစ်သားဒီရှင်မာတဲ့စစ်စစ်နေတဲ့အချိန်ပေါ်မြို့ဒီမူပြေဒီအပေါ်တော့ဖိုင်ရောက်
အခုလိုဒုက္ခသည်တွေထွက်ပြေးရတာဟာအစိုးရတက်ကဒေသခံတွေကိုပေါ်တာဆွဲတာမတင်ငါသူတွေကိုဖမ်းဆီးတက်ဖြတ်တာနဲ့အမျိုးသမီးတွေကိုအာဓမပြုကျင့်တာကြောင့်ဖြစ်တယ်လို့ကချင်အမျိုးသမီးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ KIA ဌာနချုပ်လိုင်စာမျိုးကဒုက္ခသည်ကူညီစောင့်ရှောက်ရေးကော်မတီတာဝန်ခံဦးတွဲပီစာကလည်းနိုင်ငံတကာအကူအညီရမှသာဒုက္ခသည်အရေးကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ပြောပါတယ်။
အခုလောလောဆယ်ရှင်းနေတော့ဒီကနေလေတဲ့တန်ရေးကြီးထုတ်ချတာရှိတယ်။နောက်ဘာသာရေးအပိုင်းဝန်ကြီးရောနောက်ဒီဆွေမျိုးလူမျိုးရဲ့အမြင့်ရှင်တွေပြုံးကျင်တာအပိုင်းဝန်ကြီးရောငွေရေးကြီးရင်းနဲ့ဆန်ဒီတခြားပစ္စည်းတွေထပ်ပန်းတာတလောင်းနေတဲ့ကျွန်တော်အပန်းပူရရှိပါလေ။ဒီရှင်းမဆနဒီကျွန်တော်အဖွဲ့အစည်းရောနောက်ဒီပြုံးကျင်တာလူမျိုးရဲ့အဖွဲ့အစည်းနဲ့တော့ကျွန်တော်တို့ရေရှင်မတော့တာဝန်ယူဖို့အခက်အခဲတော့ရှိနိုင်တယ်လို့ဒီလိုပဲပြောရတယ်
။လိုင်စာမြို့မှာကချင်ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုဒုက္ခသည်စခန်း၄ခုမှာနေရာချထားပေးတာဖြစ်ပါတယ်။ရောက်ရှိလာတဲ့လူဦးရေနဲ့စခန်းနေရာမမျှတတာကြောင့်စခန်းသစ်တွေတိဆောက်ပြီးမနေ့ကလူ100ကျော်ကိုစတင်ပြောင်းရွှေ့ခဲ့ပါတယ်။ကျန်သူတွေကိုလည်းဆက်လက်ပြောင်းရွှေ့ရမှာဖြစ်တာကြောင့်စခန်းသစ်တွေတိဆောက်ဖို့အတွက်အင်ဆောက်ပစ္စည်းတွေလည်းလိုအပ်နေတယ်လို့သူကဆက်ပြောပါတယ်
။အင်ဆောက်ဖို့ပစ္စည်းတွေရောနောက်ဒီမှာတို့ကနည်းနည်းအရှင်ယူပေးမှနေရမယ်ဆိုတော့တော့၃ရေဒီကိုကျွန်တော်ကောင်းကောင်းတွေ့သေးရမယ်။ချမ်းမရေအရာရေဒီကိုကျွန်တော်တော့ရမယ်ဆိုတော့၃တစ်စီးဒီပေါ့ဒါဒီပေါ့အဲလူနေတဲ့နောက်ချမ်းမရေအရာလည်းပဲကျွန်တော်တော့အရှင်ရှုဆောင်းဆောင်းမှရှင်းနေကောင်းနိုင်တယ်လို့ကျွန်တော်တို့ဒီလိုပဲလောလောဆယ်လူတာတော့ဒီလိုရှိပါတယ
်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကလိုင်စာမျိုးကိုရောက်ရှိနေတဲ့ဒုက္ခသည်တွေအတွက်တရက်ကိုကြက်ငွေ30ထောက်ပံ့ထားရတယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်ဗမောခရိုင်အတွင်းကမာဂျာယန်ဒေသဘက်မှာလည်းဒုက္ခသည်4000ကျော်လောက်ဟာပြင်ပကအကူအညီမရတာကြောင့်စားရည်တောက်ရည်အတွက်အခက်အခဲဖြစ်လာနေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မတ်မေလီအောင်ကပြောပါတယ်။
အခုကျမတို့အဖွဲ့ဝန်ပေါင်းင်းထွေးအဖွဲ့ကကူညီပေးနေတာကတော့လူပေါင်းဝန်ဆောင်တဲ့4000ကျော်သွားပြီ။တော့ကြည့်ရတာအခုဒီမှာရှိတဲ့လောက်ဟာတွေလည်းကုန်လာတော့မယ်ပြောမယ်ဆိုကချင်အတိုင်းဝိုင်းလောက်ကတော့တက်နိုင်လောက်ကတော့ဒီခုချင်းပြီးတော့လုတ်ခဲ့တယ်ဒါပေမဲ့နိုင်ငံတကာကလည်းဘာမှမမလာဘူးဘယ်ဆွဲကမှလည်းမလာဘူးတို့ကပြည်တွင်းကလည်းမလာဘူးအားလုံးကနည်းနည်းပါးပါးဆက်တွေ့တာတွေရှိတယ်အဲခုနောက်ပိုင်းတော့အဲ့ချိုးရကအဲ့ဒီဟာပိတ်ပင်လိုက်လို့လားမသိဘူးဒီလိုမှကိုဆက်ကိုတောင်မဆက်တယ်လာတော့ဘူးတို့ကဒုက္ခတွေနေစားရတောက်ရနေခိုင်ရအခက်အခဲဖြစ်လာတာပေါ့
KIA နဲ့မြန်မာအစိုးရတပ်တွေအကြအပြစ်ခတ်ရဆဲနိုင်ဖို့အတွက်ပြီးခဲ့တဲ့လားလေလောက်ကတည်းကဆွေးနွေးတာတွေရှိခဲ့ပေမဲ့ဒီရက်ပိုင်းတွင်းမှာတော့တိုက်ပွဲတွေဟာပုံမှုပြင်းထန်လာနေတာဖြစ်ပါတယ်